မန္တလေးတိုင်းချိုင်းတာဇံမြို့နယ်စိတ်တရမဟီရက်ကွက်ထဲကိုအော်တိုဝါ၂ရက်မနက်၄နာရီလောက်မှာလက်နက်ကြီးကြီးစံကြားရောက်ပေါက်ကွဲခဲ့တာကြောင့်နှစ်ထပ်နေတလုံးပျက်စီးသွားပြီးပတ်ဝန်းကျင်ကအိမ်ချို့လဲပုံစံထိမှန်ခဲ့ပါတယ်လူထိခိုက်တာရှိမရှိကိုတော့လက်တလုံးမှမသိရသေးပါဘူးမန္တလေးနန်းတော်အနီးဝန်းကျင်မှာနေထိုင်တဲ့ဒေသခံတို့ကအခုလိုပြောပါတယ်
လူတွေကလည်းဒီပန်းကိုမသိသေးဘူးဆိုတာမျိုးပေါ့သူတို့ကတော့ပြောနေကြတယ်။သူတို့ဖြစ်တာတော့ဖြစ်ပြီပေါ့နော်။ဒီဓာတ်ကြီးနန်းနန်းကပလန်းပေါ်မှာကိုဖြစ်တယ်။ဒါနဲ့သူ့ရဲ့အရှိတ်မှာစီတင်ရုံးကိုရှိတယ်။ဘာလဲပေါ့ဗျာ။အဲ့တော့ဆက်ပြီးစီတင်ရုံးလုပ်ကြလားနန်းနန်းလုပ်ကြလားနန်းနန်းလုပ်စီတင်ရုံးလုံးတော့ချော်ကြလားလားဘလို့လဲ။ဘာလို့တော့ကဒါဟာပြောတတ်ဘူးနဲ့ပြတယ်လားဘူးဘုံနဲ့ချလာလား။ဘာလို့သူနဲ့ပေါက်ကြလားဘာမှမသိနေကြမသိဘူးမသိဘူးပေါ့နော်။
ဒီကိစ္စနဲ့ပတ်သက်ပြီးဘယ်အဖွဲ့အစည်းကလှုပ်ဆောင်ခဲ့တယ်ဆိုတာကိုစစ်ကောင်စီရောပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပါတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ဒါပေမဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့မန္တလေးခရိုင်တရင်3ရဲ့တရင်မှုဘိုးနက်ခတ်ကတော့ပောက်ကွဲမှုဖြစ်ခဲ့တာမှန်ကန်ကြောင်း VOA ကိုပြောပါတယ်။ဒါပေမဲ့သူ့အနေနဲ့ဘယ်အဖွဲ့အစည်းကလှုပ်ဆောင်ခဲ့တယ်ဆိုတာလက်တလောစီရေးအခြေအနေအရပြောလို့မရနိုင်ကြောင်းဆိုပါတယ
်။ဟိုလက်နက်ကြီးကြားတဲ့ကိစ္စတော့ဟုတ်ပါတယ်ဗျ။ဒါပေမဲ့စီရေးဒီဝက်ချက်ဖြစ်တဲ့အတွက်ကြောင့်မလို့ထုတ်ပြောလို့တော့မရပါဘူး။ဒါပေမဲ့လည်းအဲကျွန်တော်တို့ဘက်ကတော့ချိန်ကြီးပေါ့နော်သူချိန်ကြီးလုံနိုင်လို့ရအောင်ပေါ့ကျွန်တော်တို့ဘက်ကအဲတော်လိုင်းရေဘော်တွေကတော့တော့ချိန်ရှင်ထားတဲ့အချိန်လေးမှရှိပါလေဟုတ်ကဲ့
မြို့ပြစစ်ပွဲတွေမြို့ပြတိုက်ပွဲသေးလေးတွေမကြာခဏဆိုလို့ဖြစ်လာနိုင်တဲ့အချိန်လေးမျိုးတွေရှိလာနိုင်တယ်လို့လက်နက်ကိုင်အဖွဲ့ချုပ်ကလည်းမကြာသေးခင်ကထုတ်ပေါ်ပြောဆိုထားတာတွေရှိပါတယ်မန္တလေးတိုင်းတွေကပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့တိုင်ရင်3တိုင်ရင်4 5နဲ့တိုင်ရင်6တို့ပေါင်းပြီးရွှေပြည်စိုးစစ်စင်ရေးရဲ့ဖွင့်ပွဲကိုဒီကနေ့တနင်္လာနေ့နေ့လယ်7:00နာရီမှာပြုလုပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့လူမှုကွန်ရက်စာမျက်နှာတွေကတည်ထားကြောင်းဖော်ပြခဲ့တာပါ။မန္တလေးနန်းတော်နဲ့အနီးဝန်းကျင်မှာအခုလိုကြီးကြီးမားမားပေါက်ကွဲမှုဖြစ်ခဲ့တာကြောင့်စစ်ကောင်စီကအရွက်ဝစ်လုံခြုံရေးအရာကိုတိုးမြှင့်ထားတယ်လို့ဒေသခံတို့ကပြောပါတယ်။